ဟုတ်ကဲ့ပါခင်ဗျာ NLD ပါတီခေါင်းဆောင်ဦးတင်ဦးဒေါ်ဇန်းစုကြည်တို့ဦးဆောင်ကြတဲ့ပါတီဝင်တွေဟာ2003ခုနှစ်မေလအတွင်းကအထက်မြန်မာပြည်စည်းရုံးရေးခီးစီးနေစဉ်မေလ30ရက်နေ့ကစကိုင်းတိုင်းတပင်းမြို့နယ်ကြည်ရွာအနီးမှာအကြမ်းဖက်တိုက်ခိုက်ခံခဲ့ကြရတာပါဒီနေ့မှာတော့အဲ့ဒီကြည်ရွာအနီးမှာ NLD ပါတီဝင်တွေကအောက်မေ့ပွဲအခမ်းအနားကျင်းပခဲ့ကြပါတယ်ပါတီရင်နှီးနောက်ကိုလိုက်လာတဲ့အကြမ်းဖက်အဖွဲ့တွေဟာကြည်ရွာအရောက်မှာပါတီဝင်တွေကိုရောလာရောက်ကြိုးဆိုကြသူတွေကိုပါဝိုင်းရိုက်ကြတာလို့ဒီပြစ်စင်မှာကိုရီကြုံခဲ့ရတဲ့ဂျပန်ရင်းမြို့နယ် NLD ပါတီအတွင်းရင်းမူဦးမင်းနိုင်ကသူ့အတွေ့အကြုံကိုအခုလိုပြောပါတယ်
။မြေသွေးလိုရင်းနေရပါဗျာ။6နာရီလောက်ကိုမိုင်းသွားကြည့်လို့ဗျာ။ကြိုးပြီးတော့ပြန်လာတော့ဆိုင်မြင်မှာ6နာရီခွဲတော့တော့ရောက်တာဦးမင်းအိမ်ပေါ့။ဆိုင်မြင်ကထွက်တော့ကျွန်တော်တို့ကားကြီးမီးထိုးပြီးတော့ထွက်ခရရတော့တာဗျာ။ဒီကြီးကြီးကလည်းရောက်ရောနောက်ကကားရင်းကြီးပေါ့လိုက်လာပြီးတော့ဦးအိမ်မဲ့ပေါ့ဗျာ။လူရန်ကားတွေကဆင်းပြီးတော့ပြုံးတိုင်းနဲ့ရိုက်တာတော့ရိုက်တာနှက်တာပေါ့။ကြီးမှလည်းအဲ့လိုရိုက်နေတာဖြစ်တယ်ကျွန်တော်တို့ကတခါရွာစ်ရောက်တော့ရွာစ်မှာတော့ကျွန်တော်ကိုယ်တိုင်ရိုက်ခံရတာပဲအဲ့ဒါတော့ခေါင်းတစ်ချက်ရိုက်ခံရတယ်ဗျာခြေတော့ငါဘယ်ဘက်ကြီးငါဟိုဘယ်ဘက်ဆောင်ပြတ်ကြသွားတယ်ဗျာကျွန်တော်သတိလစ်သွားတယ်သတိလစ်ပြီးတော့သတိရတဲ့အချိန်ကျတော့ကျွန်တော်ဘေးမှာလူမရှိတော့ကျွန်တော်ထထွက်သွားဖြစ်တာပေါ့အဲ့ဒါကြောင့်ကျွန်တော်အသက်မသေးပဲနဲ့ဒီချိန်ထိရှိနေတာပါပဲ
အဲ့ဒီနေ့ကိုတော့တပရင်အကြမ်းဖက်မှုအမတ်တရအဖြစ် NLD ပါတီဝင်တွေကသတ်မှတ်ခဲ့ကြပါတယ်အကြမ်းဖက်တိုက်ခိုက်ခဲ့ကြတဲ့အတွက်ပါတီဝင်တို့မှာထိခိုက်ဒဏ်ရာရရှိခဲ့ကြပြီးတိတ်ဆုံးကြသူတွေလည်းရှိခဲ့ကြပါတယ်အခုလိုအကြမ်းဖက်တိုက်ခိုက်ခံရပြီးမဲ့အာဃာတတရားမထားကြောင်းဒီအရေးခင်မှာကိုယ်တိုင်ကြုံခဲ့တဲ့ပါတီနာယကဥတင်ဦးကပြောပါတယ
်မိပေါ်လိုက်ပြီးတော့ရိုက်ွယ်ရိုက်ွယ်ဆိုတော့ရှင်းလာတော့အဲ့တော့တိတယ်ဒါဆိုရင်ခင်ရရိုက်တာမလွတ်တန်းရိုက်တာပိုပဲနဲ့ဒီမဲ့လွတ်လာတယ်ပေါ့ချအောင်လိုက်တာရဲလက်ရိုက်တာတော့ဘလို့သူရင်မိတော့သူကတခါတည်းကိုပလော့ကနေပလော့ကနေနဲ့မနေ့တခါတည်းဘောင်းတဲ့ပေါ့ဒေဗျန်လည်းကြာတယ်ပဲပေါ့ပါလား
ဒါကတော့ပြောတာကပဲဒီအမေပတ်တာအလုံးကိုဒေါ်ဆုံးစစ်ကြီးကဟလာဘသူမှလည်းအေးမိဘူးအခရာတရားထားတာမဟုတ်ဘူးပြန်လည်းပြုတ်ပြမလဲမဟုတ်ဘူးသေဖို့ချွေတဲ့သဘောပဲအဲ့ဒါပြောပြီးပြီသူကဒါနဲ့ပတ်တာစုံစမ်းစစ်ကြီးဒီကော့ရှစ်ကထွက်ရတယ်ထွက်ပြီးတဲ့အခါကျတော့ရှိဒါအရေးကြီးဘူးဘသူကအပြစ်ရှိတယ်ဘောကလည်းအပြစ်ရှိတယ်ဒါပဲလို့အပြစ်ရှိတယ်အပြစ်ရှာလို့မဟုတ်ဘူးအပြစ်လည်းမရှာဘူးဒါပဲနဲ့တော့ဒီကဖြစ်ရတဲ့ပတ်တာအမှန်ကိုသင်ခန်းစာစုဖို့တော့ဟုတ်ဒီရ
နိုင်ငံကောင်းစားရေးအတွက်ရှေ့ဆက်လှုပ်ဆောင်သွားဖို့ဒီဖြစ်စဉ်ဟာတင်ကန်းစာယူဖို့ပဲဖြစ်တယ်လို့တပရင်းမြို့နယ် NLD ပါတီဥက္ကဋ္ဌဦးဝင်းမြင့်အောင်က RFA ကိုပြောပါတယ
်ကျွန်တော်တို့ကဒီသမိုင်းမျိုးတွေကျွန်တော်တို့ကပြန်ပြီးမဖြစ်တော့ဘူးကျွန်တော်တို့တိုင်းပြည်ရဲ့နာကမှလည်းဒီဖြစ်မှုတွေမဖြစ်ချင်ဘူးတိုင်းပြည်ဒီလိုမှရှိတဲ့နည်းနည်းရရဒေသအားလုံးမှလည်းဖြစ်ပြနေတဲ့မကောင်းတဲ့အရာတွေပေါ့ဗျာဒါတွေကိုကျွန်တော်တို့မြို့နယ်ကနေပြီးတော့ကြော်လွှားပြီးတော့ပြတဲ့သဘောပါပဲဒီဟာဒီကျွန်တော်တို့အေးချမ်းမှုဒီချိန်မှုနဲ့ဒါကျွန်တော်တို့အဖွဲ့ချုပ်ဥက္ကဋ္ဌကြီးရဲ့လမ်းညွှန်မှုတိုင်းကျွန်တော်တို့နောက်တစ်ဆင့်ကကျွန်တော်တို့တိုင်းပြည်ကြီးပွားတက်ဖို့ကလည်းရှိသေးတာ哦
ပြီးခဲ့တဲ့စစ်အစိုးရလက်ထက်ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်ကိုအာဏာပိုင်တွေဘက်ကအရေးယူဖြေရှင်းပေးခဲ့တာမျိုးတွေမရှိခဲ့ပါဘူးဒီနေ့ကျင်းပတဲ့အောင်မေ့ပွဲအခမ်းအနားဟာတည်ဆုံသွားသူတွေကိုအောင်မေ့သတိရတဲ့ပွဲတာဖြစ်ကြောင်း NLD ပါတီကတိုင်းပြည်ရှေ့ဆက်အပြောင်းလဲကိုသာဥတီထားကြောင်းပြောဆိုကြပါတယ်ခင်ဗျာ